မနက်ကအနေနဲ့ကဘာနဲ့ရင်ပေါင်တန်းနိုင်ရေးအတွက်ခဏချိန်မှာစီးပွားရေးအင်အားတောင့်တင်းအောင်လှုပ်ဆောင်ဖို့လိုအပ်နေတာကြောင့်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကလည်းတိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်ဝန်ဝန်ကွန်ညီလှုပ်ဆောင်ပေးကြဖို့ဩဂုတ်လ28ရက်နေ့ကနေပြည်တော်မှာဆက်ဆက်ပါပါပြုလုပ်တဲ့ပုဂ္ဂလိကလုပ်ငန်းရှင်များနဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားခဲ့တာ
ပါ။ကျွန်တော်တို့အားလုံးကနေပြီးတော့ဘယ်လိုကူညီရမလဲဆိုတာပို့ပြီးတော့ချင်းချင်းနဲ့တိတ်ဟန်ရအောင်လို့အခုကျွန်တော်တို့ကနေပြီးတော့မြန်မာ sustainable development plan ပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့အခုဟိုပြုစုပြပါလိမ့်မယ်မြန်မာ sustainable development plan ဆိုတော့ဒါရေရှည်ကြည့်ကြံခိုင်ရရဟန်ရနေတော့ဖွံ့ဖြိုးတိုးတက်မှုရှင်မှန်ချက်အဲ့ဒါ2018ကနေပြီးတော့2030အထိဆိုတော့ကျွန်တော်တို့ဖန်ထားပါလိမ့်အဲ့ဒီဟိုရှင်မှန်ကိန်းခါကျွန်တော်တို့နိုင်ငံတနိုင်ငံလုံးရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဟန်ကျင်းမူတိုးတက်နိုင်မှုဖြစ်ပါတယ်အဖက်ဖက်ကနေပြီးတိုးတက်ဖို့နောက်ကျွန်တော်ရဲ့နိုင်ငံရဲ့လိုအပ်ချက်တွေဟာဘာတွေကဘယ်ဟာကိုဦးစားပေးရမလဲဆိုတော့ဒါတွေအားလုံးကိုမြန်မာ sustainable development plan အနေပြီးတော့ကြည့်ပြီးတော့အားလုံးဝိုင်းပြီးတော့ကူညီနိုင်အောင်လို့ဝိုင်းပြီးတော့ပံ့ပိုးနိုင်အောင်လို့ချဆလိုက်တဲ့အစီအမံကိန်းဖြစ်ပါတယ်ဒီအစီအမံကိန်းဟာလည်းမကြမ်းနေအများအကောင့်ထဲပေါ်ဝစ်စပြီးဆောင်ရွက်မှာဖြစ်ပါတယ
်လက်ရှိအနေအစိုးရကအကောင့်ထဲပေါ်ဖို့စီစဉ်နေတဲ့မြန်မာ sustainable development plan ရေရှည်တည်ထောင်ခံရရဲ့ဟန်ချက်ညီတော်ဖွံ့ဖြိုးတိုးတက်မှုစီမံချက်ဟာအရင်သမရဥဒင်းစင်အစိုးရလက်ထက်ကအကောင့်ထဲပေါ်ခဲ့ပြီးအောင်မြင်မှုမရခဲ့တဲ့စီမံကိန်းတစ်ခုနဲ့အလားတူတူနေတဲ့အတွက်အဲ့ဒီအတွေ့အကြုံကိုသင်ခန်းစာယူတင်တယ်လို့မြန်မာနိုင်ငံရေးစီးပွားရေးအခြေအနေတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတမောင်တန်းကပြောပါတယ
်ဒီလိုအဖြစ်တော့အခုအစိုးရကလုပ်တဲ့ဒီ NSCP ပေါ့နော်ဒီတော့ရေစွာကလုပ်တဲ့ framework for economic and social reform ပေါ့နော်အဲ့ဒီနှစ်ခုစလုံးကတော့လက်ရှိရှိနေတဲ့ဌာနတွေနဲ့ပြန်လည်ညီနိုင်ပြီးတော့လုပ်တဲ့ခါးတွေစားတယ်ပေါ့လေစားတဲ့ခါကျတော့ဒီကျွန်တော်တို့နှစ်ခုစလုံးရဲ့လုပ်ပုံကိုင်းကတော့ structure based ဖြစ်နေတယ်လက်ရှိဝင်ကြီးဌာနတွေကိုခြေခံရဖြစ်နေတယ်မှာပြီးတော့တစ်ခုလုံးဟိုအရင်စဉ်းစားပြီးမှဆက်ပေါ်လာတာဟုတ်ရလားဆိုတာကျွန်တော်သံမြတ်ရှိရတာအရင်စွာအဖြစ်ရှိရပေါ့ဒါပေမဲ့အဲ့ဒီတည်းမှာလက်ရှိအစိုးရကသွားချင်တဲ့လမ်းကြောင်းနဲ့ဆက်ဆက်တဲ့ကျွန်တော်တို့လူဝါဒနဲ့မဟာဗျူဟာမူဝါဒနဲ့လုပ်ငန်းရှင်ပေါ့နော်ဒီလိုအားလုပ်ဖို့ဆိုတဲ့ဟာတွေတော့သတ်မှတ်ချက်တွေရှိပါလေပေါ့။ပါတယ်ဆိုတော့အများတော့များနေတယ်လက်ရှိ institution စောင့်ဆောင်ကြီးပေါ့နော်လက်ရှိအဖွဲ့ကြီးရဲ့စောင့်ဆောင်ကြီးအရာအတောက်တဲ့ပေါ်နိုင်ပါမလားဆိုတဲ့ကြံစည်တော့ရှိနေတယ်ဖြစ်နေတာကဒီဆိုရတဲ့တော့ကလည်းဒီကြံစည်ရှိရလို့ဖြစ်နေတယ်။အဓိကကလည်းဆိုရင်အနည်းငယ်နှစ်ခုရှိတယ်အရေးဆိုးရဖြစ်ခဲ့တယ်။ပြည်စဲဌာနတွေရဲ့ဖွဲ့စည်းတည်ဆောက်မှုတွေမှာပြန်ပိတ်ပြီးသွားတယ်။အဲ့ဒါကမအောင်မြင်ခြင်းရဲ့အကြောင်းကြောင့်ဖြစ်တယ်။ဘတ်ဂျက်စနစ်ကြီးကိုတိုင်းကလည်းပြည်စဲဌာနတွေရဲ့ဖွဲ့စည်းပုံပေါ်မှာအရှိခံပြီးဘတ်ဂျက်ကိုချတယ်။အဲ့ဒါကလည်းမအောင်မြင်ခြင်းရဲ့အကြောင်းရင်းကြီးတစ်ကြောင်းဖြစ်တယ်။ဒါကြောင့်မို့အဲ့ဒီစိတ်ဆော်ချက်တွေကိုဘယ်လိုကိုင်းကြွယ်မလဲဆိုတာအဓိကကြားတယ်လို့ပြောချင်တာပါ။
အနေရီကအကောင့်တွေပေါ်မဲ့ဒီဖွံ့ဖြိုးမှုစီမံချက်ဟာလက်ရှိတည်ဆဲဌာနတွေပေါ်အခြေခံထားတဲ့အပြင်ဘတ်ဂျက်စနစ်ကလည်းအဲ့ဒီဌာနဆိုင်ရာအသီးသီးပေါ်ပြန်လည်အခြေခံထားတာကြောင့်စစ်မှန်တဲ့အောင်မြင်မှုရဖို့အဲ့ဒီအချက်တွေကိုပြင်နိုင်မှဖြစ်မယ်ဆိုတာကိုလည်းဒေါက်တာတမောင်တန်းကထောက်ပြပါတယ
်။စသည်ကြက္ကနာကိုချင်းတက်တဲ့အခါမှာစသည်ဒီကျွန်တော်တို့လူပေါင်းတွေကိုရေးဆွဲတဲ့အခါမှာကဌာနဆိုင်ရာအခြေခံကနေရေးဆွဲရတာဖြစ်ပါတယ်။ရှိသေးဌာနတွေကိုဖြစ်လာဘတ်ဂျက်စနစ်ကလည်းအဲ့ဒီလိုပဲဖြစ်နေတယ်။မာဒီတစ်ချက်ကတော့တော့ပေါ့ချက်ကြားလို့ကျွန်တော်ပြောနေတာ။ဘတ်ဂျက်စနစ်ကဘာလို့ဖြစ်နေလဲဆိုရင်မာဘတ်ဂျက်ကိုကျွန်တော်ဖွဲလိုက်တယ်။အာတော့စာစုကြည့်ပြောတဲ့အဲမှာပါတဲ့အကြောင်းပေါ်လေယာဆိုင်ကျိုးဆိုလေယာဆိုင်ကျိုးခြံတာလေယာဆိုင်ကျိုးရဲ့တစ်ခါထပ်ပြီးတော့အဲ့ဒီဘတ်ဂျက်ကိုသူ့ရဲ့အောက်မှာရှိတဲ့ဌာနတွေကိုပြန်ခွဲတယ်။အဲ့ဒီဌာနတွေကနေတစ်ခါဥမာအချင်းဆိုင်ကျိုးခြံတာကိုရောက်မယ်ဆိုဆိုင်ကျိုးခြံတာကနေမှတစ်ခါယူနယ် A ယူနယ် B ပေါ့ဗျာရှိတဲ့သမတ်ချက်ရာခပြန်ပြီးခွဲတယ်ဖရဲအောက်မှာရောက်လာတဲ့ညွန့်နယ်အဆင့်ကိုရောက်လာတဲ့လက်တွေ့မှာကြတော့သူကဘတ်ဂျက်ကောင်းတဲ့နေနဲ့ရောက်လာတယ်။အဲဒီတော့ size budget ကြီးတဲ့ size တစ်ခုလုံးကအမအရည်သွေးရည်ပင်ကြီးကိုလုပ်မယ်ဆိုတော့ကျွန်တော်တို့ကစေပို့မှုကိုအားပေးရမယ်။ဒါကြောင့်မို့ quality ကိုတက်အောင်လုပ်ရမယ်။ဒါမှ quality ကိုဖြစ်အောင်လုပ်မယ်ဆိုတဲ့အခြေခံပုံကနေ budget ကိုဖွဲ့စည်းထားတာမဟုတ်ဘူး။ဒီစဲဌာနတွေကဖွဲ့စည်းပုံပေါ်ကနေ budget ကိုပြဖွဲ့စည်းထားတာဖြစ်နေတယ်။အဲ့ဒါကြီးကိုထိမ့်သိမ့်မှုဖြတ်ချဖြစ်နေတယ်အဲ့တော့ဒီလုပ်နေတဲ့ NSCP ကအဲ့ဒီကနေမှလက်ရှိလုပ်ချင်တာကိုအကောင့်တွေပေါ်ဖို့ဆိုတဲ့ဟာကိုလက်ရှိရှိနေတဲ့ budget စနစ်ကနေဘယ်လိုကြည့်ပြောမလဲအဲ့ဒါအစိမ်ခေါ်ချက်ဖြစ်တယ
်။တခြားအရေးကြီးတဲ့အချက်တစ်ခုကတော့ဒီစီမံကိန်းကိုဥဆောင်မဲ့သူရဲ့အခန့်ကဏ္ဍဖြစ်တယ်လို့ဆိုပါတယ်။
သူတစ်ဖြစ်ဥဆောင်မဲ့ကိုဆောင်က ဒုတိယဝန်ကြီးအနေထားအနေဥဆောင်ရမှာဆိုတော့အဲ့ဒါလေးကိုလိုက်ကိုဟာဒီကောက်တက်တစ်ခုဖြစ်နေတယ်လို့ကျွန်တော်ထင်တယ်။နောက်ဒါကဟိုကျွန်တော်တို့အလေးနဲ့စာသင်းသားမယ်အပိုင်းပေါ့နော်။အရင်အစိုးရတစ်ခါမှာတမရယုံဝန်ကြီးတွေကဥဆောင်ပြီးတော့လောက်တာတော့ပါပဲ။အဲပုဗ္ဗလင်းနေပြောရလို့ရှိရင်ဝန်ကြီးတစ်ပါးကျွန်တော်ကိုပြောဘူးတယ်။ခင်ဗျားတို့ကကျွန်တော်အဲ့ဒီဒီတမရယုံဝန်ကြီးခြားတယ်ကပြောတာတော့တစ်ပိုင်းနဲ့ကျွန်တော်ကကျွန်တော်လုပ်နေတဲ့စီစဉ်နေတဲ့ရှိပြီးသားမလို့အဲ့ဒီစီစဉ်နေပဲတော့လား။ဆိုတဲ့သဘောမျိုးပြောဘူးတယ်အဲ့ဒီပြဿနာကြီးလက်ရှိအစိုးရမှာလည်းလာပြီးကြိုးဝမ်းနိုင်တယ်အဲ့ဒါကိုဘယ်လိုကိုင်ကျော်မလဲဆိုတာကလည်းအဓိကစိန်ခေါ်ပဲဖြစ်နေမယ်လို့ကျွန်တော်ထင်တယ
်အဓိကကြတဲ့အဲ့ဒီအခြေခံအချက်တွေကိုပြင်ဆင်ပြီးချင်းကပ်ပုံတွေမပြောင်းလဲနိုင်ရင်တော့စနစ်ဟောင်းနဲ့ပြန်ရောက်သွားနိုင်တယ်လို့ဒေါက်တာတင်မောင်တန်းကသတိပေးပါတယ
်အဲဒါမို့မူဝါဒကြတဲ့သတ်မှတ်ချက်များပြုရင်ကြောင်းလဲရေး regulatory reform လို့အင်္ဂလိပ်လိုပြောမယ်ဒီချုပ်ကိုင်မှုချော့ချရေး decentralization အဲ့ဒီလုပ်မှုနဲ့အညီရေးထားတဲ့ MSCG မှာရေးထားတဲ့ action plan တွေပါတယ်ကိုကြောင်းဖို့လုပ်လုပ်ဖို့လိုအပ်တယ်။အဲ့ဒီနေရာမှာကျွန်တော်တမချက်များပြုလုပ်ကြောင်းလေးကြီးကကျွန်တော်တို့ကြားတော့မကြားရဘူးဖြစ်နေတယ်။ဘိုးချုပ်ကလူချေချော်ရင်ကြားတော့မကြားရဘူးဖြစ်နေတယ်။ဒါကြောင့်မို့ကြောင်းကျင်တာတွေကိုဘယ်လိုပဲကြောင်းကြောင်းဆက်နဲ့ဟောင်းကြီးတွေကိုဝင်သွားပြီးကြောင်းကျင်တဲ့သူကိုလိုက်ကဆက်နဲ့ဟောင်းကြီးရဲ့သားကောင်ကြီးဖြစ်သွားနိုင်တယ
်။ကြောင်းလဲမှုကိုဖော်ဆောင်မယ်ဆိုတဲ့ကြွတော်ချက်နဲ့ရွက်ောက်ပွဲမှာအနိုင်ရလာတဲ့ MND အစိုးရဟာ2008ဖွဲ့စည်းပုံအရသမ္မတကိုယ်စားလှယ်တွေကလွတ်တော်အတွင်း25ရာခိုင်နှုန်းယူထားတာနဲ့ပြင်ပမှာလည်းအရေးပါတဲ့အခန့်ဏ္ဍကိုယူထားပြီးအစိုးရရဲ့ပြောင်းလဲရေးအစီအစဉ်တွေကိုအတိုက်ခံပြုရပ်တည်နေတာကြောင့်ပြုပြင်ပြောင်းလဲမှုတွေအောင်မြင်သင့်သလားမအောင်မြင်ဘူးဖြစ်နေတယ်ဆိုတဲ့ပြောဆိုမှုတွေရှိနေပါတယ်။တစ်ခါမှလည်းဘလို့ပဲအခက်အခဲတွေရှိနေစေဦးတော့ကိုယ့်ပါတီအတွင်းကိုယ့်အစိုးရအဖွဲ့အတွင်းမှာအရေးချင်းရှိတဲ့သူတွေကိုထိုက်တန်စွာခန့်အပ်တာဝန်ပေးမယ်ဆိုရင်တချို့ကိစ္စတွေမှာလက်ရှိအခြေအနေတွေပိုပြီးအောင်မြင်နိုင်တယ်ဆိုတဲ့ထောက်ပြပြောဆိုမှုတွေလည်းရှိနေကြတာပါ။ဒါမဲ့အပတ်မှာတော့ဒေါက်ဆန်းစစ်ကြည်ပြောသွားတဲ့အထက်ကတခြားဖွံ့ဖြိုးရေးအစီအစဉ်တွေကိုကောက်နှုတ်တင်ပြပေးသွားပါမယ်ခင်ဗျ။